ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့လူခွေချိုဖောက်မှုတွေဟာလူမျိုးလုံးတက်ပြမှုမမြောက်တဲ့အကြောင်း ICJ နိုင်ငံတကာတရားရုံးမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကဒီကနေ့ပဲပြောဆိုလိုက်ပါတယ်
။ Such conduct if proven could be relevant under international humanitarian law or human rights conventions but not under the 1948 genocide convention.
မြန်မာလူမျိုးတပ်ဖွဲ့ဝင်တွေအနေနဲ့စစ်စင်ရေးတွေအတွင်းလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့ရဆိုတာထင်ရှားရင်လူသားချင်းစာနာမှုဆိုင်ရာနိုင်ငံကဥပဒေလူခွင့်ရေးသဘောတူညီချက်တွေအရအရေးယူနိုင်ပေမဲ့1948ခုနှစ်လူမျိုးတော်တပ်ဖြတ်မှုတားဆီးရေးသဘောတူညီချက်အရအရေးယူလို့မရတဲ့ကြောင်းဒေါ်ဆန်းစုကြည်ပြောဆိုထားတာပါမြန်မာစစ်တပ်အနေနဲ့ဆီယာစုမြောက်တဲ့လောက်ရတဲ့ကျူးလွန်ခဲ့ရင်လည်းလက်ရှိမြန်မာနိုင်ငံရဲ့ဥပဒေနဲ့ညီအရေးယူမှာဖြစ်တဲ့အကြောင်းလည်းပြောဆိုထားပါတယ်2019ခုနှစ်မှာIRS ရုံးချဆွေရောက်ဖွဲ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရေကင်းစခန်းတွေကိုဝင်ရောက်တိုက်ခတ်ခဲ့တာကိုမြန်မာစစ်တပ်ကတုံ့ပြန်ရမှာရွန်ညာမွတ်စလင်အများပြားသိဆုံးပြီးအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုတိုက်နေချီထွက်ပြေးခဲ့ကြရတဲ့ပေါ်တာဝန်ရှိသူတွေကိုဖော်ထုတ်ရေးယူဖို့ကုလသမဂ္ဂတာဝန်ရှိသူတွေပါဝင်နိုင်ငံတကာတာဝန်နဲ့လူခွင့်ရေးလှုပ်ရှားသူတွေကတိုက်တွန်းနေတာပါ။ခုနောက်ဆုံးမှာလည်း ICJ ပါဝင်နိုင်ငံတကာတရားရုံးတွေမှာအရေးယူနိုင်မှုကြိုးပမ်းမှုတွေနဲ့လည်းမြန်မာနိုင်ငံရင်ဆိုင်နေရတာဖြစ်ပါတယ်။ရွန်ညာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာဆွေကတော့လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့စုံစမ်းဖော်ထုတ်ခဲ့ရပြီးဖော်ထုတ်ဖို့ကြိုးစားနေတာတွေရှိနေပြီးအရေးယူတာတွေရှိတဲ့အကြောင်းလည်းပြောဆိုထားတာဖြစ်ပါတယ်။